ကျွန်တော်ကစာရေးဆရာအရီတာတယောက်ပါမြန်မာတရင်ကဘာတရင်တွေပြည်လဲပြည်စုံအချိန်နဲ့တပြေးညီလွှင့်ပေးနေတဲ့ VOA ကိုလည်းအမြဲနားထောင်နေသူတယောက်ဖြစ်ပါတယ်အဲ့ဒီမှာ VOA ကမန္တတိုင်းလွှင့်တဲ့2010ရွေးကောက်ပွဲအကြောင်းရွေးကောက်ပွဲအပေါ်အရီတာအမြင်ဆိုတဲ့ဂါနာကိုလည်းနားထောင်ဖြစ်ပါတယ်စာနယ်ဇင်းသမားဆိုတော့ပြည်သူတွေရဲ့နားမျက်စိဖြစ်တယ်ဆိုတဲ့အဆိုနဲ့ညီစွာပါပဲပြည်တွင်းမှာရှိတဲ့အရီတာတွေပြောကြရေးကြတာတွေဟာအကြောင်းအရာဆုံးအချက်လက်စုံတာကိုတွေ့ရကြရပါတယ်ကိုတိမြင်ထိတွေ့ဖြတ်သန်းကြရတဲ့အတွေ့အကြုံရရေးကြတာဆိုတော့အထူးပြောစရာမလိုပါဘူးတင်ပြတဲ့အချက်လက်တွေတယောက်နဲ့တယောက်ကွဲလဲခြင်းကွဲလွဲမယ်2010ရွေးကောက်ပွဲဆန့်ကျင်ရေး2008ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးတွင်စစ်တပ်၏အခန်းကဏ္ဍကိုဖယ်ရှားရေးစတဲ့အချက်တွေမှာတော့ဘသူမှကွဲလွဲတာမတွေ့ရသလိုကျန်းဖွပါတီရဲ့မတော်ဩဇာသုံးမှုတွေမလိမ့်တပတ်လုပ်ပြီးကြိုတင်မဲယူတာတွေကျန်းဖွပါတီကိုမဲထည့်ရင်လန်းခင်းပေးမယ်ဆိုတာတွေစတဲ့ကျန်းဖွပါတီရဲ့မကောင်းသတင်းတွေကိုလည်းအရီတာတွေပြောသမျှအမြဲပါနေတာပါပဲပြောရလောက်အောင်လဲခြေတံလက်တံကရှိပါတယ်သူတို့မှလက်ရှိစစ်အစိုးရကပန်ပိုးကူညီပေးထားတဲ့မရေမတွက်နိုင်တဲ့ငွေတွေနဲ့မဲဆွယ်စည်းရုံးရေးတွေကိုမြန်မာပြည်အနှံ့လိုက်လုံနေကြတာပါချင်းချောက်ပြီးမဲယူတာငွေပေးပြီးမဲယူတာမတိနားမလဲတဲ့လူလူစီကဟိုအကြောင်းပြဒီအကြောင်းပြနဲ့ကြိုတင်မဲယူတာပြောရရင်တော့ဆုံးမှာမဟုတ်ပါဘူးရွေးကောက်ပွဲမှာမဲဆွယ်စီယုံရေးလုပ်တာမလုပ်ရဘူးလားလို့သူတို့ဘက်ကမေးစရာရှိပါတယ်မလုပ်ရဘူးလို့ဘယ်သူကမှမပြောပါဘူးလုပ်လို့ရပါတယ်ဒါပေမဲ့ဘယ်လိုလုပ်တယ်လဲဆိုတာတော့ပြောစရာရှိလာပါတယ်အခုသူတို့သုံးပြီးမဲဆွယ်စီယုံနေတဲ့ငွေတွေကဘယ်ကငွေတွေလဲဘသူမှဖြေမှာမဟုတ်ပါဘူးတကယ်တော့အားလုံးသိကြတဲ့အတိုင်းပြည်သူဗန္နာငွေတွေပါအခြားပါတီတွေမှာလက်ကမ်းကြော်ညာလေးတွေဝေဖို့တောင်အနိုင်နိုင်လုပ်နေရတဲ့အချိန်မှာကျန်းဖွတ်တွေကတော့တိုင်းပြည်ဗန္နာတွေသုံးပြီးထင်သလိုလုပ်နေကြတော့တာပါဒါပေမဲ့ဒီနေရာမှာတခုပြောချင်တာသူတို့ထင်ရလုပ်နေတာကိုပြည်သူကလက်ခံမှာမဟုတ်ဘူးဆိုတာပါပဲထိတ်တိုက်တွေးတာမျိုးတော့ဟုတ်ချင်မှဟုတ်မယ်အလိမ္မာနီးတွေနဲ့ရှောင်ထွက်ကြမှာတော့သိကြပါရယ်ဒါကိုဘယ်အချက်တွေကတက်တည်ခံနေသလဲဆိုတာဆက်ပြောပါမယ်ကျန်းဖွပါတီကလှဲကူးမြို့မှာမိသားစုတစုကိုငွေ15သိန်းချေးမယ်6လကြာရင်ပြန်ဆက်ရမယ်အဲ့လိုချေးတဲ့အတွက်သူတို့ကိုမဲပေးရမယ်လှဲကူးမှာတာဝန်ကျနေတဲ့ကျွန်တော်မိတ်ဆွေចောင်းစီယာမှာတယောက်ကပြောပြတာပါဒါနဲ့ကျွန်တော်ကငွေချေးယူတဲ့လူတွေတော်တော်များလားလို့မေးကြည့်ပါတယ်ယူကြလိမ့်မယ်လို့လည်းကျွန်တော်ကထင်ထားပါတယ်အဲ့ဒီဆီယာမပြန်ပြောလိုက်တဲ့ဇာတ်ကြောင်ကျွန်တော်တော်တော်အံ့ဩသွားပါတယ်တယောက်မှမယူကြဘူးတဲ့ဒီပတ်စံယူထားမိရင်သူတို့ကိုထိန်းချုပ်မှာမဟုတ်မတရားပြောခိုင်းလှုပ်ခိုင်းမှာသူတို့စိတ်တိုင်းကြမလုံနိုင်ရင်အန်ဒီရပြုတ်ခံရမှာလုံနေကြ၊ကင်နေကြအလုပ်တွေကိုပျက်စီးအောင်လုပ်မှာအဲ့ဓာတွေကိုကြောက်လို့မယူကြတာတဲ့တိတ်ခါမရှိတဲ့ပါတီနဲ့ကင်းကင်းနေတာကောင်းတယ်လို့ပြောကြတယ်ဒါကကျန်းဖုတ်ကိုအလီမာနီးနဲ့ရှောင်သွားပုံတစ်ခုပါအလားတူဖြစ်ရနောက်တစ်ခုလည်းရှိပါသေးတယ်ရန်ကုန်မြို့မြောက်ဥက္ကလာမှာရှိတဲ့မေဒါဝီဈေးကအဖြစ်ပါမေဒါဝီဈေးမှာရှိတဲ့ဆိုင်ကမ်းပိုင်ရှင်ဈေးသူဈေးသားတွေကိုကျန်းဖုတ်ကငွေ6000စီချေးမယ်တနေ့ကို2000ပြန်သွင်းရမယ်တလာအတွင်းအကြေဆက်ရမယ်ပေါ့အတိုးမရှိဘာမရှိချေးတာဆိုတော့လက်လုတ်လက်စားဈေးသူတွေကလိုချင်ကြတာပေါ့ဒါပေမဲ့မယူကြဘူးတဲ့စောစောကလိုပဲကျန်းဖုတ်ဆိုတော့ဘာရီမန်တိနိုင်တာမဟုတ်လို့တဲ့နောက်ကြောက်လဲကြောက်ကြလို့တဲ့နေပါစီစားနေပဲစားပါမယ်လို့ပြောကြတယ်အခုပြောခဲ့တာတွေဟာကျန်းဖုတ်အပေါ်ပြည်သူတွေရဲ့အမြင်တစိတ်တရေသဖြစ်ပါတယ်။ကျန်းဖုတ်ကိုလူလူကအယုံကြည်မရှိပါဘူး။ဘာမှမတတ်နိုင်သေးလို့ကြည်နေရတဲ့သဘောပါ။တစ်ချိန်ချိန်မှာတော့